ဇင်ဘာလ16ရက်ဂျပန်အခြေစိုက်နီကေအရှရီဗျူသတင်းစာမှာ EU ဥရောပသမဂ္ဂရဲ့ဥတော်ကြီးဆိုင်ရာချင်းချုပ်မှုကမြန်မာပြည်ပြင်ပြောင်းလဲရေးအတွက်စစ်ဆော်အားပေးရာရောက်နေသလားဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါလေ။ရခိုင်ပြည်နယ်ပြည်ထောင်ဆိုင်ရာသတင်းတွေကြောင့်မြန်မာနိုင်ငံကိုလက်ရှောင်သွားခဲ့ကြတဲ့နိုင်ငံခြားချင်းနှိမ့်ညွတ်နယ်သူတွေကိုပြန်လည်ဆွဲဆောင်ဖို့ NDI အစိုးရကကြိုးစားနေတာနဲ့အတူမြန်မာစီးပွားရေးပြည်ပြင်ပြောင်းလဲရေးကလည်းဒုတိယမြောက်အခွင့်အလမ်းကိုရောက်ရှိလာခဲ့ပြီဖြစ်တယ်လို့ဆောင်းပါးမှာစာချီဖော်ပြထားပါလေ။ပြည်ပရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်မှုပြန်လည်ရရှိလာရေးအတွက်နိုင်ငံခြားဘဏ်တွေအပေါ်အကန့်အသတ်တွေဖြစ်လျှော့မယ်။နိုင်ငံခြားချင်းနှီးမြှုပ်နှံမှုဆိုင်ရာဝင်ကြီးဌာနအသစ်တစ်ခုဖွင့်လှစ်မယ်လို့အစိုးရကကြေညာခဲ့ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ပြည်ထောင်စုကပြုပြင်ပြောင်းလဲရေးကိုတုံ့ဝန်ပေးနေတယ်လို့ယူဆရချိန်မှာပဲမြန်မာစီးပွားရေးအကျဆိုင်နေပြီဆိုတဲ့သိရှိခံစားမှုတွေမြင်မှလာနေတာကလည်းဒီပြည်ထောင်စုကိုဖြည့်ဆည်းမှုအစိုးရကိုတုံ့ဝန်ပေးနေပါတယ်။အရင်ကချီတုံချတုံနဲ့နောက်တွန့်နေကြတဲ့စီပေါ်ရေးဥဆောင်သူတွေစီကလည်းအတံပလန်တွေစပြီးတော့ကြားလာရပြီလို့ဆောင်းမမှာဖော်ပြပါတယ်။ဒီဇင်ဘာလအစောပိုင်းကနိုင်ငံစီပေါ်ရေးအချက်အချာဖြစ်တဲ့ရန်ကုန်မြို့မှာအချုပ်ဆက်ထုတ်လုပ်ရင်းနဲ့ဆက်ဆက်ပစ္စည်းဆိုင်ရာကုန်စည်ပြပွဲတရက်ကျင်းပခဲ့ပါတယ်။အထယ်လိုက်ဟာမြန်မာအတွက်အရေးကြီးတဲ့ပြည်ပပို့ကုန်တရက်ဖြစ်ပါတယ်။ပြီးတော့အထယ်ချုပ်လုပ်ငန်းအတွက်အလုပ်သမားစရိတ်ကလည်းအိန္ဒိယနိုင်ငံတွေနဲ့နှက်ရှင်ရင်မြန်မာကဈေးချိုနေပါသေးတယ်။ဒါပေမဲ့အဲ့ဒီပြပွဲကိုလာရောက်ခဲ့တဲ့ဂျပန်ကုမ္ပဏီတစ်ခုရဲ့အမှုဆောင်ရာရှိတယောက်ကတော့ရခိုင်ပြည်နယ်ပြည်ထောင်စုနဲ့လုခခိစ္စတွေကြောင့်အထယ်ချုပ်ဆက်ယုံတွေမြန်မာနိုင်ငံတွင်းကိုမြန်မြန်ဆန်းဆန်းပြောင်းရွှေ့လာဦးမှာမဟုတ်သေးဘူးလို့ဆိုပါတယ်တဲ့မြန်မာနိုင်ငံမှာလက်တလောက်ကလာအတွင်းအနည်းဆုံးလုခတွေကိုတိုးမြှင့်လိုက်တဲ့အတွက်ဖြစ်ပါတယ် EU ဥရောပသမဂ္ဂအနေနဲ့လည်းမြန်မာစီကလက်နက်ကလွဲလို့ကျန်တဲ့သွင်းကုန်တွေအပေါ်မှာကုန်သွယ်စည်းကြခုံကင်းလွတ်ခွင့်ပြုထားတာပါဒါပေမဲ့ရခိုင်ပြည်နယ်ပြည်ထောင်စုကြောင့်အဲ့ဒီကင်းလွတ်ခွင့်ကိုပြန်လည်ရုပ်သိမ်းဖို့တင့်မတဲ့ချိန်ဆနေတယ်လို့လည်းသိရပါတယ် EU ဥရောပသမဂ္ဂကိုမြန်မာကတင်ပို့နေတဲ့ပို့ကုန်တန်ဖိုးက2019မှာအမေရိကန်ဒေါ်လာ 1.9 ဘီလီယံဘူးရှိခဲ့ပါတယ်။ဒါဟာ2011ခုနှစ်ကတည်းက90မြင့်တက်လာခဲ့တာပါ။အဲ့ဒီထက်မှာအထည်ချုပ်ထွက်ကုန်က80ရာခိုင်နှုန်းဖြစ်ပါတယ်။ကုန်သွယ်စည်းကြခုံကင်းလွတ်ခွင့်ကို EU ကရုပ်သိမ်းလိုက်မယ်ဆိုရင်တော့မြန်မာစီးပွားရေးအရှိတ်ထိုးခံရတယ်လို့ဖြစ်သွားမှာပါလို့ဆောင်းပါးကဆိုပါတယ်။ဒီအတွင်းမြန်မာနိုင်ငံတွင်းကနိုင်ငံခြားစီးပွားရေးလုပ်ငန်းတွေကြားမှာအဆိုးမြင်တရက်ကြေကြေပြန့်ပြန့်ပေါ်ပေါက်နေပါတယ်တဲ့။ဥရောပကုန်သင်းကြီးများအသင်းရဲ့စက်တင်ဘာနဲ့အောက်တိုဘာလတွေအတွင်းလေ့လာချက်အရနိုင်ငံတွင်းကဥရောပကုမ္ပဏီတွေရဲ့46ရာခိုင်နှုန်းကမြန်မာစီးပွားရေးအခြေအနေဆိုးဝါးလာနေတယ်လို့ယုံကြည်နေကြကြောင်းသိရပါတယ်။မြန်မာဆိုးရရဲ့စင်စရာတွေအရကတော့ဒီနှစ်အောက်တိုဘာလအထိနိုင်ငံခြားချင်းနှိမ့်ညွတ်နှံမှုပမာဏအမေရိကန်ဒေါ်လာ 3.1 ဘီလီယံရရှိတယ်လို့ဖော်ပြထားရမှာ2019ကတည်း60ရာခိုင်နှုန်းကျဆင်းသွားခဲ့တာဖြစ်ပါတယ်။နိုင်ငံတကာငွေကြေးဂျမငွေအဖွဲ့ IMF ကလည်းမြန်မာစီးပွားရေးတိုးတက်မှုနှုန်းကို2019စက်တင်ဘာလမှာ9ရာခိုင်နှုန်းရှိမယ်လို့မှတ်စထားရကနေပြီးတော့နောက်ပိုင်းမှာ6.4ရာခိုင်နှုန်းလို့ပြောင်းလဲလျှော့ချလိုက်ပါတယ်။နိုဝင်ဘာလလယ်ပိုင်းကတော့နိုင်ငံခြားချင်းနှိမ့်ညွတ်နှံမှုပမာဏမြင့်တင်ရေးအတွက်ရင်းနှီးညွှန်းနှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်ဆံမှုဝန်ကြီးဌာနကိုထူထောင်ခဲ့ပြီးမြန်မာရင်းနှီးညွှန်းနှံမှုကော်မရှင်ဥက္ကဋ္ဌဦးတောင်ထွန်းကိုဝန်ကြီးအဖြစ်ခန့်အပ်ခဲ့ပါတယ်။အဲ့ဒီဝန်ကြီးဌာနဟာစီမံဘဏ္ဍာဝန်ကြီးဌာနနဲ့ရင်းနှီးညွှန်းနှံမှုနဲ့ကုမ္ပဏီများစီမံအုပ်စုရေးညွှန်ကြားမှုဦးစီးဌာနကိုပုံဆက်ထားတဲ့သဘောဖြစ်ပါတယ်။နိုဝင်ဘာလကတော့မြန်မာနိုင်ငံဗဟိုဘဏ်ကနိုင်ငံမှာလုတ်ကိုင်နေကြတဲ့နိုင်ငံခြားဘဏ်တွေအနေနဲ့ပြည်ထောင်စုကုမ္ပဏီတွေကိုငွေချေးခွင့်အပါအဝင်ဘဏ္ဍာရေးဝန်ဆောင်မှုတွေပေးဖို့ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့မြန်မာကုမ္ပဏီတွေမှာအကျွေးပြန်ဆမှုဆိုင်ရာအဆက်သတ်မှတ်ချက်နှိမ့်နေတာမို့ဗဟိုဘဏ်ရဲ့အထောက်ချက်အားမထည့်ခဲ့ဘူးလို့ဆိုပါတယ်။ဒေါက်တာစုတီရဲ့စီးပွားရေးအကြံပေးဒေါက်တာဆွန်တန်းလည်းကတော့ပြည်ထောင်စုကုမ္ပဏီတွေအနေနဲ့ဘဏ္ဍာရေးဆိုင်ရာအချက်အလက်တွေဘဏ်တွေနဲ့ငွေကြေးငွေလွှဲတွေကိုဖော်ပြလာနိုင်တဲ့အမျှမြန်မာဘဏ္ဍာရေးစနစ်တိုးတက်လာမှာဖြစ်တယ်လို့ပြောဆိုကြောင်းဆောင်းပါးမှာဖော်ပြပါတယ်။တော်ရရှိမြတ်ခင်ဗျာ။ဒီဇင်ဘာလ23ရက်အာဆီယံပို့သတင်းစာမှာတော့ LNG တန်ခွေကြီးကမြန်မာစွန့်ရင်လိုအပ်ချက်အတွက်အဖြစ်တရဖြစ်လာမလားဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြပါတယ်။မြန်မာနိုင်ငံရဲ့ဆေးရည်အနာဂတ်ဆိုင်ရာအထူးကစီမံကိန်းတွေထဲမှာစွန့်ရင်လုံလုံကြီးလည်းအရေးကြီးတဲ့နေရာကပါဝင်နေပါတယ်။လျှက်စစ်တဲ့စွန့်ရင်ဝန်ကြီးဌာနရဲ့အဆိုအရစွန့်ရင်လိုအပ်ချက်ကနှစ်စဉ်15ရာနှုန်းတိုးတက်လာမယ်လို့ခန့်မှန်းထားပါတယ်။မြန်မာနိုင်ငံကိုဖွံ့ဖြိုးရေးဝန်ဆောင်မှုပေးနေတဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ကလည်း2030ခုနှစ်မှာမြန်မာလျှက်စစ်စွန့်ရင်လိုအပ်ချက်ဟာလက်ရှိတဲ့90ဖြစ်တဲ့15ဂီဂါဝတ်အထိရှိလာမယ်လို့ခန့်မှန်းထားပါတယ်။လိုအပ်တဲ့စွန့်ရင်အတွက် LNG တန်ခွေကြီးစတင်တင်သွင်းမယ်လို့အစိုးရကကြေညာခဲ့ပါတယ်။တနင်္သာရီတိုင်းကကံပေါက်၊ဧရာဝတီတိုင်းကမီးလောင်ချောင်း၊ရန်ကုန်တိုင်းကအလုံမြို့နယ်တွေမှာစက်ရုံတွေတိစောက်ပြီးပိုက်လိုင်းတွေကနေပြီးတော့တဆင့်တန်ခွေကြီးပို့လွတ်ပြီးတော့ဓာတ်အားထုတ်ယူမှဖြစ်ပါတယ်။2022လပိုင်းလောက်မှာဒစိတပိုင်းစတင်လက်ပတ်နိုင်မယ်လို့လည်းအစိုးရကမျှော်လင့်ထားပါတယ်တဲ့။ဒါပေမဲ့မြန်မာနိုင်ငံမှာ LNG တန်ခွေကြီးထုတ်လုပ်ဖို့အတွက်ငွေရင်းငွေနှီးနဲ့အစိမ့်မြင့်နည်းပညာလိုအပ်နေပါတယ်။အဲဒါကြောင့် မြန်မာနဲ့အတူပြင်သစ်တရုတ်နဲ့ထိုင်းနိုင်ငံတို့ကပါဝင်ပူးပေါင်းလုပ်ကိုင်ကြမယ်လို့ဆောင်းပါးမှာဖော်ပြထားပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။